အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေရင်ဆိုင်ခဲ့တဲ့အချင်းလေးနဲ့ပတ်သက်ပြီး American Congress လို့တော်ကိုတာလီဘန်နဲ့စာရေးသားပန်ချရာမှာအချက်အလက်တွေကိုလိုသလိုဆွဲဖော်ပြထားတယ်လို့ American ကတုံ့ပြန်လိုက်ပါတယ်။အာဖဂန်နိုင်ငံမှာတာလီဘန်ရဲ့ဩဂုတ်လကတရုတ်ပြန်အာဏာရခဲ့ပြီးတဲ့နောက်အာဖဂန်ရဲ့ပြည်ပအရင်းဝေဒေါ်လာ6ဘီလီယံခွဲကို American ကထိန်းချုပ်ခဲ့တာဖယ်ရှားပြီးစီးပွားရေးတန်ခတ်မှုကြီးအဆုံးတတ်ဖို့အတွက် American နှစ်တော်အမတ်တွေကိုတာလီဘန်တွေကဗိုလ်တပူးနေမှာအိတ်ဖွင့်ပေးစာရေးသားခဲ့တာပါ။အဲ့ဆိုတန်ခတ်မှုတွေနဲ့နိုင်ငံတကာဗန္ဒာရေးထောက်ပံ့နေမရတဲ့အတွက်အကူအညီအားထားနေရတဲ့အာဖဂန်စီးပွားရေးပြိုကွဲရာကြောင်းတာလီဘန်နိုင်ငံတိုင်းဝန်ကြီးအမီယာခန်မော်တာကီကရေးသားခဲ့တာပါ။တာလီဘန်ရဲ့လက်ထက်မှာအစွတ်ဝန်ထမ်းတွေကိုလာတာမပေးနိုင်ကြလို့လိုအပ်တဲ့ကုန်ပစ္စည်းတွေလည်းပြည်ပကမတင်သွင်းနိုင်နဲ့ဖြစ်နေပါတယ်။အာဖဂန်ဆိုင်အမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဖရက်စ်ကတော့အာဖဂန်နိုင်ငံမှာတာလီဘန်တွေမထိန်းချုပ်ခင်ကတည်းကကိုဗစ်ကရောဂါခန့်ဒဏ်ကိုရောနှစ်နှစ်ရှိတဲ့မိုးကောင်ရေရှားမှုစစ်ဖြစ်နေမှုတွေကြောင့်စီးပွားရေးရောလူသားစာနာမှုအခြေအနေပါအတော်ဆိုးဝါးနေရတယ်လို့ပြောပါတယ်။တကယ်လို့တာလီဘန်တွေကအမေရိကန်ထောက်ခံပံ့ပိုးပေးနေတဲ့အာဖဂန်အရင်အစိုးရနဲ့နှိမ့်နှိုင်းမှုမလုပ်ဘဲစစ်တပ်အာဏာသုံးအုပ်ချုပ်နေမယ်ဆိုရင်အခြေခံဝန်ဆောင်မှုတွေအပေါ်မှာလူသားစာနာမှုမဟုတ်တဲ့နိုင်ငံရေးချအကူအညီကိုရပ်ဆိုင်းဖြစ်မှာဖြစ်ကြောင်းပြောသလိုအမျိုးသမီးတွေမိန်းကလေးတွေလူနည်းစုတွေရပိုင်ခွင့်ကိုလေးစားဖို့အဖွဲ့အစည်းပါဝင်တဲ့အစိုးရတဲ့ဖွဲ့စည်းဖို့နဲ့အကြမ်းဖက်ဝါဒတိုက်ဖြတ်မှုလုံးဝတည်ဝင်အတိမတ်ပြုတာပံ့ပိုးတာတွေကိုလုပ်ပေးမယ်လို့လည်းပြောပါတယ်။